မြန်မာအပေါ်တန်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်လွှတ်တော်ဘက်ကဘယ်အဆင့်ထိရုတ်သိမ်းမလဲဆိုတာဒေါ်ဆန်းစုကြည်ရဲ့အဆုံးဖြတ်ပေါ်မှာသာမူတည်တယ်လို့မြန်မာအရေးကျွမ်းကျင်သူအမေရိကန်ပညာရှင်တဦးကပြောကြားလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့နောက်သတင်းပတ်အတွင်းစတင်တော့မယ့်အမေရိကန်ပြည်ထောင်စုခီးစဉ်အတွင်းမှာတန်ခတ်ပိတ်ဆို့မှုတွေရှော့ချရေးကိစ္စကိုသမ္မတအိုဘားမားအစိုးရနဲ့တမကအမေရိကန်လွှတ်တော်နှစ်ရက်လုံးနဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါဆွေးနွေးဖို့ရှိနေတာပါ။ဆယ်စုနှစ်မကမြန်မာဒီမိုကရေစီရေးကိုအားပေးကူညီလာတဲ့အမေရိကန်လွှတ်တော်နှစ်ရက်လုံးအနေနဲ့မြန်မာဒီမိုကရေစီခေါင်းဆောင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုကိုတညီတညွတ်ထဲထောက်ခံခဲ့ကြတာပါ။မြန်မာအပေါ်စီးပွားရေးတန်ခတ်ပိတ်ဆို့မှုကိုအဓိကချမှတ်ခဲ့ရတဲ့အကြောင်းရင်းကလည်းဒေါ်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီရေးလှုပ်ရှားမှုပိုးပြီးအားကောင်းလာစေဖို့နဲ့စစ်အစိုးရပေါ်နိုင်ငံတကာဖိအားပေးနိုင်ဖို့ဆိုတဲ့ဦးတည်ချက်ကြောင့်လည်းဖြစ်ပါတယ်။မြန်မာအပေါ်တန်ခတ်ပိတ်ဆို့မှုနဲ့ပတ်သက်ရင်လည်းလက်ရှိအာဏာရပါတီကြီးဖြစ်တဲ့ NLD ဘက်ကလည်းအလုံးစုံရုပ်သိမ်းရေးကိုလိုလားပုံမရဘူးလို့တုံ့တက်သူတွေလည်းရှိပါတယ်။မြန်မာအပေါ်အမေရိကန်ရဲ့တန်ခတ်အရေးယူမှုတွေကိုရုပ်သိမ်းပေးတဲ့မတင်ဆိုတာဒေါ်ဆန်းစုကြည်ပေါ်မှာသာမူတည်ကြောင်းမြမအရေးကျွမ်းကျင်သူဝါရှင်တန်အခြေစိုက်အမေရိကန်ပမောက္ခဒေးဗစ်စတိုင်းဘတ်ကတော့သုံးသပ်ပါတယ
် So she has very strong support. If she wants to get rid of sanctions, the easiest way is for her to tell the Congress we don't need the sanctions anymore.
အမေရိကန်လွှတ်တော်တခုလုံးကသူ့ကိုအခိုင်အမာထောက်ခံထားပါတယ်။တကယ်လို့တခက်ပိတ်ဆို့မှုကိုရုတ်သိမ်းပေးဖို့ဒေါ်ဆန်းစုကြည်ကလိုလားတယ်ဆိုရင်သူ့အတွက်အလွယ်ဆုံးနည်းကတော့တန်ခတ်ပိတ်ဆို့မှုဟာမလိုအပ်တော့ဘူးလို့လွှတ်တော်ကပြောလိုက်ရုံပါပဲတကယ်လို့သူကသာအဲ့လိုလုပ်မယ်ဆိုရင်တန်ခတ်ပိတ်ဆို့မှုတော်တော်များများကိုလွှတ်တော်ဘက်ကလည်းပယ်ဖျက်ပေးပါလိမ့်မယ်ဒါပေမဲ့ဒေါ်ဆန်းစုကြည်အဲ့လိုပြောမှလားဆိုတာကမေးခွန်းထုတ်เสียပါဒေါ်ဆန်းစုကြည်ကိုယ်တိုင်ပြောထားတာကတော့တန်ခတ်ပိတ်ဆို့မှုကိုသူလိုလားတယ်ဘာကြောင့်လဲဆိုတော့စစ်တပ်အနေနဲ့သူ့ကိုဆက်ပြီးတော့ထောက်ခံနေဆိုတာတေချာမှုရှိအောင်လို့ဖြစ်တယ်လို့ပြောထားပြီးသားပါ
တေချာတာကတော့အမေရိကန်လွှတ်တော်နှစ်ရလုံးကဒေါ်ဆန်းစုကြည်ကိုအပြည့်အဝထောက်ခံနေတယ်ဆိုတာပဲဖြစ်တယ်လို့ပါမော့ခ်စတိုင်းဘက်ကဆိုပါတယ်။ဒေါ်ဆန်းစုကြည်ဟာသူ့ရဲ့အမေရိကန်နိုင်ငံခီးစဉ်တွင်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာနဲ့လည်းတွေ့ဆုံဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့အခုချိန်ထိအတည်ပြုလို့မရသေးပါဘူး။အခုလိုအမေရိကန်နဲ့မြန်မာစီးရီးဆက်ဆံရေးနဲ့ပတ်သက်လို့ပါမော့ခ်စတိုင်းဘက်သုံးသပ်တာကတော
့ I believe in military to military relationships.of a non-lethal kind. In other words, training, education.
နာနိုင်ငံစီးရေးဆက်ဆံရေးမှာတော့လူကိုသေစေနိုင်လောက်တဲ့ကိစ္စတွေကိုမဟုတ်ပဲတင်နှက်ပေးတာပညာတော်သင်တွေလက္ခဏာစတဲ့အစဉ်မျိုးရှိလိမ့်မယ်လို့ကျွန်တော်မြင်ပါတယ်။ American စစ်တပ်ဟာအဲ့ဒီဘက်မှာတိတ်ကောင်းပါတယ်။အဲ့ဒီလောက်တော့ကျွန်တော်တို့လုပ်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
။ဒေါ်ဆက်စုကြည်ဘက်ကလည်းဒီအစဉ်မျိုးကိုစိုးရိမ်ဖို့မတင်ဘူးလို့မြင်ကြောင်းပါမော့ခ်စတိုင်းဘက်ကပြောပါတယ်။ဒေါ်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်နဲ့ပတ်သက်ပြီးတော့လေသမ္မတအိုဘားမားအစိုးရအနေနဲ့ဒီမိုကရက်ရောရီပဘလစ်ကန်ပါတီကြီးနှစ်ရလုံးနဲ့ညှိနှိုင်းဆောင်ရွက်နေကြောင်းသမ္မတအကြံပေးလည်းဖြစ်အင်ဂျူရောအမျိုးသားလုံခြုံရေးအကြံပေးအရာရှိဘန်ရိုးဒ်စ်ကပြောပါတယ်စက်တင်ဘာလ14ရက်နေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာသမ္မတအိုဘားမားနဲ့အင်ဂျူရောမှာတွေ့ဆုံပြီးတဲ့နောက်အမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှုရှိတယ်လို့စက်တင်ဘာလ15ရက်နေ့ညနေပိုင်းမှာကျင်းပမယ့်အမေရိကန်အာဆီယံစီးပွားရေးကောင်စီရဲ့ညစာစာပွဲကိုတက်ရောက်ဖို့ရှိပါတယ်ရှင်